ထိုင်းနိုင်ငံမှာဒီနေ့မတ်လ24ရက်တနင်္ဂနွေနေ့ကျင်းပတဲ့အထူးထူးရွေးကောက်ပွဲမှာမြန်မာနယ်ဘွားတိုင်းရင်းသားအတော်များများမဲပေးခဲ့ကြသလိုကရင်နီနဲ့ရှမ်းနယ်ဘွားတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေလည်းရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်။နိုင်ငံသားတယောက်ရဲ့အခွင့်အရေးကိုကြဲကြဲပြန့်ပြန့်အသိပညာပေးထားတာကြောင့်လည်းနယ်စပ်မှာနေကြတဲ့တိုင်းရင်းသားမျိုးနွယ်စုတွေကအရင်ရွေးကောက်ပွဲတွေထက်ပိုပြီးမဲထက်ရမှာပါဝင်လာခဲ့ကြတဲ့အကြောင်းထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံမှာ2014ခုနှစ်ကစစ်အာဏာသိမ်းပြီးတဲ့နောက်9နှစ်အကြာမတ်လ24ရက်နေ့မှာပထမဦးဆုံးအကြိမ်ဖြစ်ကျင်းပပြီးတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။ရွေးကောက်ပွဲကော်မရှင်ကကြေညာထားတဲ့စည်းရုံးအရပါတီပေါင်း80ကျော်ရှိပြီးလွှတ်တော်အမတ်ပေါင်း2000ကျော်ကပါတီတွေကိုစားဝင်ရောက်ရှင်ပြိုင်ကြတာလည်းဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်ရှမ်းကရင်မွန်ပြည်နယ်တွေနဲ့နီးစပ်တဲ့နေရာတွေမှာတော့တောင်ပေါ်တိုင်းရင်းသားမျိုးနွယ်စုတွေပါဝင်ရောက်ရှင်ပြိုင်ကြတာမို့မဲပေးတာတွေလည်းရှိနေတာပါ။ရှမ်းနယ်ဇက်ကအခြေအနေကိုတော့ရှမ်းသတင်းစင်ရဲ့အက်ဒီတာချုပ်ဦးဆိုင်မင်းကအခုလိုပြောပြပါဗျ။
ဒီထိုင်းနိုင်ငံထဲမှာကြတော့တို့ဒီထိုင်းနိုင်ငံမြောက်ပိုင်းမှာမျိုးနွယ်စု5ခုတက်မှတ်ထားပါတယ်။အဲ့ဒီမျိုးနွယ်စု5ခုမှာရှမ်းပါမယ်၊လာဟုပါမယ်၊လူစုပါမယ်။နောက်ပြီးမုံပေါ့နော်မုံထိုင်းကမုံလို့ခေါ်တယ်ကျွန်တော်တို့ဒီစမာရီယာမြောင်ကြီးလူမျိုးခေါ်ရတဲ့ကိုပလောင်တအားငယ်ပါတယ်။အဲဒီလိုပါမင်းအားလုံးမျိုးနယ်စု5ခုပါပါတ
ယ်။ကရင်ရှမ်းကရင်နီစတဲ့မြမာနယ်ဘွားထိုင်းနိုင်ငံသားလွှတ်တော်ကိုယ်စားလှယ်တွေလည်းဝင်ပြိုင်ကြတာမို့တောင်ပေါ်တိုင်းရင်းသားမျိုးနယ်စုတွေအများအပြားရှိတဲ့ထိုင်းမြောက်ပိုင်းမှာတော့အသိပညာပေးမှုတွေများတဲ့အတွက်အရင်ရွေးကောက်ပွဲတွေထက်မဲထဲတာတွေပိုများတာတွေ့ရတယ်ဆိုပြီးဦးဆိုင်မင်းကဆက်ပြောပြပါတယ်
။ရှမ်းမျိုးနယ်ထိုင်းနိုင်ငံသားတွေကတော်တော်များများကမဲတော့ထိတ်ကြပါတယ်ဒီနေ့ဒီနေ့။အဲ့ဒီချင်းနိုင်ခရိုင်ထဲမှာလည်းဒီလိုတော့အမဝန်ပြိုင်နဲ့လူတယောက်ရှိတယ်နာမည်ကြီးတဲ့ပါတီထဲမှာမပါဘူးနဲ့ရှမ်းနေကြတော့သူ့ကိုတူတူချာချာရှမ်းလို့နဲ့စီယုံရေးဆင်းထားတော့ရှမ်းနေရဲ့ထောက်ခံမဲတွေတော့ရကြလိမ့်မယ်လို့တော့ထင်တာပဲရှမ်းအမျိုးသားအစ်စ်ပါတာနဲ့ဒီထိုင်းနိုင်ငံသားရထားတဲ့ရှမ်းသူကဒီဖန်မျိုးနယ်ထဲမှာဝန်ပြိုင်တယ်ဒီချင်းမခရိုင်ထဲမှာပဲဒီကရင်အမျိုးသားတယောက်လည်းဝန်ပြိုင်တာရှိကရင်အမျိုးသားတဦးကရင်ကြီးပေါ့နော်ဒီမှာပမာပြီးမှကြတော့ကြားပေါ့နော်ဒါနဲ့ဒီထဲမှာကြတော့ကရင်နဲ့ကရင်ကြီးကတမျိုးမျိုးနယ်စုတစ်ခုပဲတက်မှတ်ထားတော့သူကကရင်မျိုးပဲခေါ်ကြတယ်တယောက်ဝန်ပြိုင်တာရှိတယ်ဒီဘက်ကအမျိုးပြိုင်နေကရင်ကရှမ်းကြတော့ဗာဒီရမျိုးဝန်ပြိုင
်ထိုင်းနယ်စပ်တက်ခရိုင်ထဲမှာတော့ကရင်အများအစုရှိပြီးအရင်ရွေးကောက်ပွဲတွေထက်အဲ့ဒီနေရာမှာလဲကရင်လူမျိုးတွေကမဲထဲတာတွေပိုများလာတယ်လို့လဲကိုယ်တိုင်မဲထဲခဲ့တဲ့ကရင်တိုင်းရင်းသားစောဖိုးစီကပြောပြပါတယ
်။ကရင်တိုင်းရင်းသားတို့ကလည်းမဲလာထဲတာအရင်ကထက်ပိုများလာတယ်။ဘာကြောင့်လဲဆိုတော့မဲမဲထက်ခဲ့လို့ရှိရင်သူတို့အခွင့်အရေးဆက်ဆုံးမှုရှိတယ်။ကရင်ရွာထဲမှာလူတွေကတိုက်တယ်။ဟိုလူကြီးကိုတင်မြောက်မယ်၊ရက်ွက်လူကြီးကိုကြေးရွက်လူကြီးတင်မြောက်မယ်၊ဥပထပ်တင်မြောက်မယ်ဆိုရင်သူကမဲမဲထက်ခဲ့ဘူးဆိုရင်သူကမှတ်တမ်းရှိတယ်လည်းမရှိဘူး။သူကမဲမဲထက်ခဲ့ဘူးဆိုရင်သူကရွာလူကြီးလုံးလို့မရဘူး။သူကအခွင့်အရေးအဲ့ဒါဆက်ဆုံး။ဘယ်တော့မှသူ့ကိုတိုက်နေတိုက်နေ။သူကမဲမဲထက်ခဲ့ဘူးအဲ့ဒီလူကအဲ့ဒါပြဲတယ်။ဒါတော့အရင်ကထက်အရင်ကဆိုရင်အယောက်တရာမှာ40ထက်တယ်အခုဆိုရင်တော့90ရင်းတော့ထက်တယ်ပေါ့။များလာတော့ပေါ့။စိတ်ဝင်စားမှုပိုများလာတော့
2011ခုနှစ်မှာရွေးကောက်ပွဲပြီးကတည်းက၈နှစ်ကြာမှရွေးကောက်ပွဲကိုပြန်လုပ်ပေးကြတာဖြစ်ပါတယ်။ထိုင်းနိုင်ငံအတွင်းမှာနိုင်ငံရေးပြဿနာတွေရှုပ်ထွေးမှုတွေပါတီတွေအားပြိုင်မှုတွေဖြစ်ပြီးထိန်းချုပ်ဖို့အတွက်ခက်ခဲနေချိန်2014ခုနှစ်မှာစစ်တပ်ကအာဏာသိမ်းခဲ့ပါတယ်။အာဏာသိမ်းစစ်အစိုးရက9နှစ်ကြာမှတော့2019ခုနှစ်မှာရွေးကောက်ပွဲကိုတရားဝင်ပြန်လုပ်ပေးကြတာပါ။ဒီထဲမှာစစ်တပ်ကခေါင်းဆောင်တွေပါဝင်တဲ့ပါတီလဲဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်ရှင်
။မအေးအေးမှပြောပြသွားတာပါရှင်။